န္တလေးအခြေစိုက်တရုတ်ကောင်စစ်ဝင်ရုံးကပြေးကြတဲ့အတွက်နိုင်ငံတော်တန်ခမဟာနာယကအဖွဲ့ဝင်တန်ခတော်15ပါလွန်ခဲ့တဲ့ဇွန်လကတရုတ်ပြည်ကိုလေးလာရေးခရီးထွက်ပါတယ်ဒီခရီးစဉ်အကြောင်းအသေးစိတ်မှတ်တမ်းကိုကွန်ရက်ပေါက်ဖော်အွန်လိုင်းစာဆောင်မှာပေါ်ပြပါတယ်တရုတ်အစိုးရရဲ့အလွှာပေါင်းစုံစီးရုံးရေးဟာတန်ခလောကအထိပြန့်နှံ့လာပုံရပါတယ်လုံးရတဲ့လကလည်းတရုတ်သံမနဲ့တရုတ်အသင်းဖွဲ့တွေစုပေါင်းပြီးတန်ခမဟာဒါကအဖွဲ့ဝင်တန်ခါတွေကိုကထိန်ပင်ကားနဲ့အလူငွေပြတ်သိမ်းတရားလှူဒန်းပါလေဗုဒ္ဓဓာတ်တော်ငွေတော်သိမ်းသိမ်းတဲ့နေရာမှာတရုတ်ပြည်ဟာထင်ရှားပါလေမြမပြည်မှာဥတုလက်ထက်ကတကြိမ်စီအစိုးရလက်ထက်မှာ3ကြိမ်တရုတ်ပြည်ကဗုဒ္ဓဆွေတော်ကိုပင့်ပြီးရက်ရှည်လာများပူဇော်ပတ်သက်ဘူးပါလေတန်ခမဟာနာယကအဖွဲ့ဝင်ဟာပေကျင်းမြို့တော်လင်းခွန်ကျောင်းတိုက်ကဗုဒ္ဓဆွေတော်ကိုအရင်ဆုံးဖူးမြော်ပါလေဗုဒ္ဓရဲ့လက်ညှိုးတော်ဓာတ်တော်နဲ့နဖူးသင်းချစ်တော်စာရတွေကိုလည်းတရုတ်ဖုန်ကြီးကျောင်းကထိမ့်သိမ်းစောင့်ရှောက်ထားတယ်လို့တရုတ်နိုင်ငံဗုဒ္ဓဘာသာအသင်းကဆိုပါတယ
်တရုတ်အစိုးရစီရင်ရဗုဒ္ဓဘာသာဖုန်ကြီး2သိန်းခွဲလောက်ရှိကြောင်းသိရပါတယ်ဒီအထဲမှာတဝက်လောက်ကမဟာယာနတိဘက်ဖုန်ကြီးတွေဖြစ်ကြပြီးမဟာယာနတရုတ်ဘုန်းကြီးဥယေကလည်းတသိန်းလောက်ပဲရှိပါတယ်ထေရဝါဒဘုန်းကြီး2000ကျော်ရှိပြီးယူနန်နဲ့ကွမ်ရှိပြည်နယ်တွေမှာနေထိုင်ကြပါတယ်တရုတ်ဘုန်းကြီးတသိန်းအတွက်ကျောင်းတိုက်3000လောက်ရှိပါတယ်လက်ရှိသမရရှိချင်းဖင်လက်ထက်မှာဘုန်းကြီးကျောင်းတွေအစိုးရထောက်ပံ့မှုရကြပါတယ်တရုတ်ဗုဒ္ဓဘာသာဝင်တန်း200လောက်ရှိပြီးလူဥယေတန်း1400ရှိတဲ့အတွက်လူရည်ရဲ့1400ခန့်လုံးဟာဗုဒ္ဓဘာသာဝင်တွေဖြစ်ပါတယ်မြန်မာပြည်မှာတော့လူရည်50တန်းမှ900ခန့်နှုန်းဒါမှမဟုတ်46တန်းဟာဗုဒ္ဓဘာသာဝင်တွေဖြစ်ကြပါတယ
်ကမ္ဘာဗုဒ္ဓဘာသာဝင်တဝက်လောက်ဟာတရုတ်ပြည်မှာနေထိုင်ရလို့ဗုဒ္ဓဘာသာဝင်အများဆုံးရှိတဲ့နိုင်ငံလို့ပြောနိုင်ပါတယ်ဒါပေမဲ့အများစုဟာမဟာယာနဂိုင်းဝင်တွေဖြစ်ပါတယ်တရုတ်ဗုဒ္ဓဘာသာဝင်တန်း200မှာတန်ခါဥယျာဉ်ကသတိမ့်တာရှိတာမို့လူတစ်ထောင်မှာတန်ခါတစ်ပါးတောင်မရှိပါဘူးမြန်မာပြည်မှာတော့ဗုဒ္ဓဘာသာ46တန်းမှာတန်ခါ5600ရှိတာမို့လူတစ်ထောင်မှာတန်ခါ12ပါးရှိနေပါတယ်ဒီထဲမှာတိပိတကကိုကျွမ်းကျင်စွာလေ့လာထားတဲ့တန်ခါ14ပါးရှိတယ်လို့တန်ခါမဟာနာယကအဖွဲ့ဥက္ကဋ္ဌဗမောဆရာတော်ကအမိန့်ရှိပါတယ်မန္တလေးအခြေစိုက်ယူနန်ဗုဒ္ဓဘာသာကျောင်းတိုက်ဟာ2012ကစပြီးဝါဒင်းကာလမှာဥပုံနေတိုင်းတန်ခါအပါ200ကျော်ကိုဆွန်းလောင်းနေကြောင်းသိရပါတယ
်တရုတ်ဘုန်းကြီးကျောင်းရဲ့ဂောပကအဖွဲ့မှာကွန်မြူနတီပါတီဝင်တွေကြီးစိုးနေတာမို့ဘုန်းကြီးကအရေးမကြီးသလိုဖြစ်နေပါတယ်ဥပမာနာမည်ကျော်ရှောင်းလင်းကျောင်းကိုရုပ်ရှင်ရိုက်ဖို့တွားတဲ့အခါဘုန်းကြီးတပါးမှမတွေ့ရဘူးလို့ဆိုပါတယ်ကျောင်းဆောက်လုပ်နေတဲ့တိုင်းသမားတွေကိုတွေ့ရပါတယ်ဈေးကွက်စီးပွားရေးကျင့်သုံးကလေးကဘုန်းကြီးကျောင်းတွေလည်းစီးပွားရေးဆန္ဒကြပုံရပါတယ်ဘုန်းကြီးကျောင်းတွေဝင်ငင်ရင်ဝင်ကြီးပေးရပါတယ်ရှောင်းလင်းကျောင်းဆိုရင်2015တနှစ်တည်းတင်ဝင်ကြီး$9,000ကျော်ရရှိပါတယ်ကွန်မြူနတီပါတီဝင်တွေကြီးစိုးတဲ့ရှောင်းလင်းကျောင်းဟာနိုင်ငံတော်အလံကိုလွှင့်တူတဲ့ပထမအဦးဆုံးသောဘုန်းကြီးကျောင်းပါကျောင်းရဲ့ဝင်ငွေ3ပုံ2ပုံကိုဒေသန္တရအစိုးရကသိမ်းယူကြောင်းသိရပါတယ်
ဗုဒ္ဓရှင်တော်ရဲ့ဓာတ်တော်မွေတော်ရှိတယ်လို့နာမည်ရတဲ့ဘုန်းကြီးကျောင်းဟာလူစီကားတာမူဝင်ငွေလဲကောင်းပုံရပါတယ်။ဘုန်းကြီးကျောင်းတွေဟာရှင်းအောင်ပစ္စည်းထိမ့်သိမ့်နဲ့ပြတိုက်အဖြစ်လဲစီးပွားရှာကြပါတယ်။ဘေကျင်းမြို့တော်တခုတည်းမှာတင်ရှင်းဟောင်းရင်ကျင်းမှုပစ္စည်း9000လောက်ရှိခဲ့ဘူးပါလေ။မော်စီတုံးရဲ့ရင်ကျင်းမှုဒေါ်လာရေးကာလမှာ9000လောက်ဖြည့်ဆည်းခံလိုက်ရပါလေ။အဲ့ဒီကိစ္စတပြည်လုံးမှာရှင်းဟောင်းပစ္စည်း9သိန်းလောက်ဖြည့်ဆည်းခံလိုက်ရပြီးတန်ခါတွေလည်းနှိမ့်ဆက်ညှင်းပန်းခံကြရပါလေအခုတော့ဗုဒ္ဓဘာသာဟာတရုတ်ပြည်မှာဝင်ငွေကောင်းတဲ့စီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်နေပါပြီဗုဒ္ဓယဉ်ကျေးမှုဆိုင်ရာပစ္စည်းပစ္စည်းရတွေရောင်းတဲ့နေပေါ်လုပ်ငန်းရှင်တဦးကြီးပွားချမ်းသာနေပုံကို2016မတ်လ16ရက်နေ့တုန်း Times Magazine မှာဖော်ပြပါလေတရုတ်ဘုန်းကြီးကျောင်းစီမံအုပ်ချုပ်ရေးမှာကွန်မြူနတီပါတီဝင်တွေကြီးစိုးတာကြောင့်ဗုဒ္ဓဘာသာရောဘုန်းကြီးရောနာမည်ပြက်ရတယ်လို့ဆိုပါပဲကွန်မြူနတီပါတီအကျင့်ပြက်လာသလိုဘုန်းကြီးကျောင်းတွေအကျင့်ပြက်လာတာမျိုးအပြန်အလှန်မှီခိုမှုများရှိနေသလားဆိုတာစဉ်းစားစရာဖြစ်နေပါတယ်ခင်ဗျာ